အခုတော့ဥက္ကောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီမိုကရေစီဓလေ့ကိုပြည်စုပြိုးထောင်ရမှာပြည်သူသဘောထားစစ်တမ်းဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်တဲ့အကြောင်းဥက္ကောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ဒီမိုကရေစီဓလေ့ပြည်စုပြိုးထောင်ရမှာတိုင်းသူပြည်သားတွေနိုင်ငံရေးဗဟုသုတဘယ်လောက်ရှိသလဲဆိုတဲ့မေးခွန်းဟာအလွန်အရေးကြီးပါတယ်။ရွေးကောက်တင်မြှောက်ထားတဲ့အစိုးရအကြောင်းပြည်သူတွေဘယ်လောက်သိတယ်လဲဆိုတဲ့အချက်ဟာအရေးကြီးပါတယ်။ဒါပေမဲ့ပြည်သူသဘောထားလေ့လာတယ်ဆိုတာငွေကုန်လူပန်းဖြစ်လို့ငွေအင်အားကောင်းတဲ့အဖွဲ့အစည်းတွေကသာစွန့်ဆောင်နိုင်တာတွေ့ရပါတယ်။ဝါရှင်တန်အခြေစိုက် NDI National Democratic Institute ကလည်းငွေကြီးနဲ့ဤပညာထောက်ပံ့ပြီးပြည်သူသဘောထားလေ့လာဖို့ကူညီလက်ရှိပါတယ်။ပြည်သူသဘောထားခံမနိုင်အောင်အမေရိကန်အခြေစိုက် IRI International Republican Institute ကလွန်ခဲ့တဲ့နှစ်လယ်မှာစစ်တမ်းကောက်ယူပါတယ်။2014ကစပြီး IRI ကစစ်တမ်းကောက်ယူနေတာမို့ယခုအချိန်ဟာတတိယမြောက်ဖြစ်ပါတယ်။တိုင်းနယ်ပြည်နယ်တွေကအမျိုးသား2000နီးပါးနဲ့အမျိုးသမီး2000ကျော်စုစုပေါင်း4000ကျော်ကိုတွေ့ဆုံမေးမြန်းပြီးတင်ပြထားတာပါပဲ။ရခိုင်မှာ6မြို့နယ်၊ကချင်မှာ2မြို့နယ်နဲ့ရှမ်းပြည်မှာ13မြို့နယ်ကပဋိပက္ခပြစ်ပွားနေတာမှုခြံလှက်ခဲ့ရတယ်လို့ဆိုပါတယ်။ဒါကြောင့်စစ်တမ်းမှာမပါသူတပ်တန်းကျော်သာရှိပါတယ်
။2014စစ်တမ်း၊2019-2019စစ်တမ်းစတဲ့ပြည်သူသဘောထားစစ်တမ်းသုံးခုစလုံးမှာမြန်မာနိုင်ငံဟာအကောင်းဘက်ကလမ်းကြောင်းအမှန်ကိုဦးတည်နေတယ်လို့ပြည်သူ85ရာခိုင်နှုန်းကယုံကြည်ကြောင်းသိရပါတယ်။အစိုးရလမ်းကြောင်းအမှားကိုဦးတည်နေတယ်လို့ယုံကြည်သူက20ရာခိုင်နှုန်းအောက်မှာရှိပါတယ်။85ရာခိုင်နှုန်းကျော်အကောင်းမြင်တဲ့ဒေသတွေဟာကယားကရင်ချင်းအေယာဝတီနဲ့မကွေးတိုင်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုအလွန်ကောင်းမွန်တယ်လို့ပြောသူ10ရာခိုင်နှုန်းသာရှိပြီးအလွန်ဆိုးတယ်လို့ယုံကြည်သူ9ရာခိုင်နှုန်းရှိပါတယ်။အတော်သင့်ကောင်းတယ်လို့ထက်ဝက်ကျော်ကမြင်ကြပါတယ်။မိသားစုစီးပွားရေးအလွန်ကောင်းတယ်လို့မြင်သူကအလွန်နည်းပြီးအတော်တန်ကောင်းတယ်လို့ပြောသူက68ရာခိုင်နှုန်းရှိပါတယ်။မိသားစုစီးပွားရေးအခြေအနေဆိုးတယ်လို့30ရာခိုင်နှုန်းကယုံကြည်နေကြပါတယ်
။တိုင်းနယ်ပြည်နယ်အားလုံးမှာမူရစ်ဆေးဝါးသုံးစွဲမှုကိုအကြီးမားဆုံးပြဿနာအဖြစ်မြင်ကြပါတယ်။ကချင်၊ကယား၊ရခိုင်၊မန္တလေးနဲ့နေပြည်တော်မှာ90ရာခိုင်နှုန်းကျော်ကအလွန်ကြီးမားတဲ့ပြဿနာအဖြစ်မြင်ကြပါတယ်။ကျန်းဒေသတွေမှာတော့ဒီလိုအမြင်ရှိသူ80ရာခိုင်နှုန်းကျော်ရှိပါတယ်။မူရစေဝါကိုအကြီးဆုံးအန္တရာယ်လို့ပြည်သူကယူဆပါတယ်ဒုတိယအကြီးမားဆုံးပြဿနာဟာရာဇဝတ်မှုများပြားတာဖြစ်ပါတယ်အစိုးရလှုပ်ဆောင်ချက်တွေထဲမှာလမ်းနယ်တရားဆောက်လုပ်တာဟာလူကြိုက်အများဆုံးဖြစ်ပြီးပညာရေးအဆင့်မြင့်တင်မှုနဲ့ကျန်းမာရေးပြုပြင်မှုဟာဒုတိယလူကြိုက်အများဆုံးဖြစ်နေပါတယ်ရေရက်စစ်မီးအိုးအိမ်မှာလည်းအစိုးရကိုလူကြိုက်များပါတယ
်မေးမြန်းခံရတဲ့ပြည်သူလူထုအများစုဟာဒီမိုကရေစီဟာအကောင်းဆုံးအစိုးရစနစ်လို့ယုံကြည်ကြပါတယ်။နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်ချမှတ်ရမှာအရွယ်ရောက်သူတိုင်းပါဝင်နိုင်ဖို့အလွန်အရေးကြီးတယ်လို့အများစုကယူဆပါတယ်။သုံးပုံတစ်ပုံကတော့အတော်အသင့်သာအရေးကြီးတယ်လို့မြင်ပါတယ်။မေကွန်းဖြစ်ဆိုသူထက်ဝက်ကျော်ဟာနိုင်ငံရေးပါတီကိုထောက်ခံသူတွေဖြစ်ပါတယ်။2015ရွေးကောက်ပွဲမှာမဲဆန္ဒပေးသူက83ရာခိုင်နှုန်းရှိပါတယ်။မဲပေးသူအများစု89ရာခိုင်နှုန်းကဧရာဝတီတိုင်းကဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ဖို့လွတ်တော်မှာ85ရာခိုင်နှုန်းကျော်ထောက်ခံဖို့လိုတယ်ဆိုတဲ့အခက်အခဲကိုအများစုကမကြိုက်ကြပါဘူးအခက်အခဲမရှိဘဲအခြေခံဥပဒေကိုပြင်ဆင်နိုင်ရေးကိုသာအများစုကထောက်ခံကြတာတွေ့ရပါတယ
်တိုင်းနယ်ပြည်နယ်ကထွက်တဲ့လျံဇာတ်ကိုဒေသခံတွေကပဲစီမံခန့်ခွဲသင့်ပိုရတဲ့နယ်လို့အများစုကမြင်ကြပါတယ်ဒါပေမဲ့နေပြည်တော်မှာ34ရာခိုင်နှုန်းပဲခူးမှာ38ရာခိုင်နှုန်းမန္တလေးမှာ47ရာခိုင်နှုန်းအေရဝတီမှာ55ရာခိုင်နှုန်းနဲ့ရန်ကုန်မှာ56ရာခိုင်နှုန်းမှာတော့ထောက်ခံသူက50ရာခိုင်နှုန်းအောက်မှာသာရှိပါတယ်။ပြည်내တွင်မှာ80ရာခိုင်နှုန်းလောက်ထောက်ခံကြတာတွေ့ရပါတယ်။တိုင်းနယ်ပြည်내ကိုကိုယ်ပိုင်အုပ်ချုပ်권ပိုပေးသင့်တယ်လို့မေးမြန်းခံရသူအများစု80ရာခိုင်နှုန်းကယူဆပါတယ်။ကိုယ်ပိုင်ပြဋ္ဌာန်း권အာဏာပိုပေးတာကိုချိန်တယ်လို့ဆိုပေမဲ့ဝင်ကြီးချုပ်ကိစ္စမှာတော့တမျိုးဖြစ်နေပါတယ်။တိုင်းနယ်ပြည်နယ်ဝင်ကြီးချုပ်ကိုပြည်ထောင်စုအစိုးရကခန့်အပ်တာကိုလိုလားသူ53ရာခိုင်နှုန်းရှိနေပြီးမိမိတို့ဖားသာခန့်အပ်ဖို့လိုသားသူကလူနည်းစု39ရာခိုင်နှုန်းသာရှိပါတယ်။ပြည်သူသဘောထားကောက်ယူတဲ့အခါမှာတိုင်းတက်ဆင်းလောက်ရတာမို့ဈေးအကုန်ကျများပါတယ်။ IRI ဟာ2013ကစပြီးနိုင်ငံရေးခေါင်းဆောင်မှုတင်ဒန်းတွေစပေးပါတယ်။တိုင်းနယ်ပြည်နယ်တွေမှာအလုံလုံဆိုးနွားတွေကျင်းပပြီးလူပေါင်း1000လောက်ကိုတင်ဒန်းပေးနိုင်ရတယ်လို့ဆိုပါတယ်။ပြည်သူအမြင်ကိုစစ်တမ်းခောက်ယူတဲ့ဒလိဟာဒီမိုကရေစီပြည်စုပြောထောင်ရမှာအရေးကြီးပါလိမ့်ခင်ဗျာ။